Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြည့်ကြပါမယ်အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ပတ်သက်ပြီးဒုတိယမြောက်အတွင်းသတင်းပေးတိုင်ကြားသူထွက်ပေါ်လာပါတယ်ကချင်ပြည်နယ်ရင်းဆစ်ဆောင်ဒေသခံတွေဌာနေပြန်နိုင်ရေးဘေးကင်းလုံခြုံနဲ့ပတ်ဝန်းကျင်ဖန်တီးပေးဖို့ကချင်အရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီသတင်းအစီအစဉ်နောက်ပိုင်းမှာတော့ထိုင်းနိုင်ငံသတင်းလွတ်လပ်ခွင့်ထိန်းချုပ်ခံရပွဲရှိနေသလားဆိုတဲ့သတင်းဆောင်မကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ဒါကျွန်တော်တို့မြန်မာနိုင်ငံကတော့ကျွန်တော်ခင်ဗျအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုရ
တာဒါကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဘယ်အခြေအနေရောက်နေသလဲဆိုတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်က VOE ကိုပြောသွားတာပါမြမရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးမူလသတင်းပေးတိုင်ကြားချက်ကိုထောက်ခံထားတဲ့ကိုရီးသတင်းအချက်လက်တွေနဲ့ဒုတိယမြောက်ထောက်လှမ်းရေးရရှိတဲ့ဦးကထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုကိုချဉ်းကပ်ခဲ့တယ်လို့အတွင်းသတင်းပေးတိုက်ကြားသူနှစ်ဦးရဲ့ကိုယ်စားလှယ်ရှင်းနေကတနင်္ဂနွေနေ့မှာပြောပါတယ်အတွင်းသတင်းပေးတိုက်ကြားချက်တွေရဲ့မှန်ကန်မှုနဲ့အရေးတကြီးစိုးရိမ်စရာလားဆိုတာကိုပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုစတင်စုံစမ်းခဲ့ပြီးတဲ့နောက်မှာဒုတိယမြောက်အတွင်းသတင်းပေးတဦးထပ်ပြီးပေါ်ထွက်လာတာဖြစ်တယ်လို့သတင်းပေးတိုင်ကြားသူနှစ်ဦးရဲ့ရှင်းနေမတ်ဇာအိတ်ကပြောပါတယ်ဒီတိုင်ကြားချက်ကြောင့်ပဲသမ္မတထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုဖြစ်လာခဲ့တာပါဒါကအစ်စ်ချင်းကပ်မှုမဟုတ်ဘဲ ICIG ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုရဲ့အရေးကြီးစိုးရိမ်ပွဲစုံစမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ရှင်းနေဇာအိတ်ကပြောပါတယ်ပြီးခဲ့တဲ့သတင်းဖတ်တုန်းကစုံစမ်းရေးမှူးမိုက်ကယ်အတ်ကင်ဆန်ကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်ကြားနာစစ်ဆေးခံခဲ့တာနဲ့အတူပဲဩဂုတ်လတိုင်ကြားချက်နဲ့ပတ်သက်ပြီးနောက်ထပ်အတွင်းသတင်းပေးတွေလည်းထွက်ပေါ်လာနေတယ်လို့လည်းဇာယိတ်ကပြောပါတယ်ဇူလိုင်လ25ရက်နေ့ကအမေရိကန်သမ္မတထရန့်နဲ့ယူကရိန်းသမ္မတဗလာဒီမာဇလန်စကီတို့ကြားတယ်လီဖုန်းဆက်ပြောဆိုမှုနဲ့ပတ်သက်ပြီးပထမဆုံးအတွင်းသတင်းပေးတဦးကတိုင်ကြားခဲ့တာပါယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ဆွေးနွေးမှုအတွင်းမှာတော့သမ္မတထရန့်ကဒီမိုကရက်ပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုက်တင်နဲ့တားဖြစ်သူဟန်တာရော့ကိုစုံစမ်းရေးမှာကူညီဖို့ပြောဆိုခဲ့တာဖြစ်ပါတယ
် EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှေ့သတင်းဘက်ကမှတွက်ချက်သုံးသပ်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကိုပြင်းသမရမက်ခရွန်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ဗီဒင်ဝန်ကြီးချုပ်ကပြင်သစ်သမရနဲ့တယ်လီဖုန်းပြောကြားစဉ်မှာသူ့ရဲ့နောက်ဆုံးအဆိုပြုချက်တွေကိုပြောဆိုခဲ့တယ်လို့ပြင်သစ်သမရရဲ့ကြေညာချက်မှာဖော်ပြပါတယ်နောက်သတင်းမှတ်ကောင်မှဒီသဘောတူညီချက်ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုအကဲခတ်ဖြတ်နိုင်ဖို့အတွက်လာမယ့်ရက်ပိုင်းအတွင်းပြင်သစ်ရဲ့ EU ဆိုင်ရာညှိနှိုင်းရေးအသင်းနဲ့ EU ရဲ့မူဝါဒတွေကိုအလေးထားရင်းမြန်မြန်ဆန်ဆန်ညှိနှိုင်းသင့်တယ်လို့သမရမက်ခရွန်ရဲ့ကြေညာချက်မှာပြောပါတယ်EU ဘက်ကလည်းပျော်ပြောင်းမှုပြပါလို့တောင်းဆိုနေတဲ့ချိန်ထဲမှာပဲ EU ကနှုတ်ထွက်ရေးမှာအခက်အခဲဖြစ်စေမဲ့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့အဆိုပြုချက်ကိုအလျှော်ပေးသွားဖို့ရှိတယ်လို့ဗီဒင်းအစိုးရကတနင်္ဂနွေနေ့မှာအရေးအမွက်ပြောပါတယ်။အောက်တိုဘာ31ရက်မှာ EU ကနေနှုတ်ထွက်တော့မယ်ဆိုတဲ့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့အပေးယူမရှိတဲ့ဆုံးဖြတ်ချက်ကိုငြင်းပယ်နေတဲ့ EU နဲ့ဗီဒင်းတို့ကြားခက်ခဲတဲ့ဆွေးနွေးပွဲတွေတနင်္လာဒီကနေ့မှာပြန်ဆဖို့ရှိပါတယ်။
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုကျူးကျော်ဖို့တူရကီဘက်ကဆက်လက်ချင်းချောင်နေတဲ့အပေါ်အထူးပဲစိုးရိမ်ကြောင်းအမေရိကန်တို့ထောက်ပံ့ထားတဲ့ဆီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်ဆီးရီးယားနိုင်ငံတွင်တူရကီဘက်ကကျူးကျော်မယ်ဆိုရင်တော့ဒေသရင်းတစ်ခုလုံးမတိမငိမ့်ဖြစ်သွားစေမယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဖြစ်တဲ့ SDF ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ် ကတ်လူမျိုးစုဦးဆောင်တဲ့စစ်ရေးမဟာမိတ်အဖွဲ့ SDF ကဆီးရီးယားနိုင်ငံရဲ့လေးပုံတစ်ပုံနီးပါးကိုထိန်းချုပ်ထားတာပါ။တူရကီရဲ့ချင်းချောက်မှုကိုအထူးစိုးရိမ်ပွဲရအဖြစ်ရှုမြင်ကြောင်း SDF အဖွဲ့ရဲ့ပြောခွင့်ရမူစတာဖာဘာလီကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကိုတူရကီတပ်ဖွဲ့တွေကျူးကျော်မယ်ဆိုရင်တော့ပြည်သူတွေအပေါ်ဆုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်မှာကိုစိုးရိမ်တယ်လို့လည်းသူက VOA ကိုပြောပါတယ်။တူရကီနေဆက်ဆီးရီးယားကလူမျိုးစုတိုက်ခိုက်ရေးသမားတွေကိုမောက်ထုတ်နိုင်ဖို့အတွက်ဆီးရီးယားအရှိမြောက်ပိုင်းစစ်ရေးအရာတိုက်ခိုက်မယ်လို့တူရကီသမ္မတရစ်စစ်ထေရအာရဝမ်ကစနေနေ့မှာထပ်ပြီးတော့ချင်းချောက်ပြောဆိုခဲ့တာပါလိုအပ်တာတွေအလုံးညွှန်ကြားထားပြီးအလုံးလဲပြင်ဆင်ထားပြီးဖြစ်တယ်လို့သမ္မတအာရဝမ်ကသူ့ရဲ့အာဏာရ AK ပါတီအစည်းအဝေးတွင်ပြောဆိုတာဖြစ်ပါတယ်ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေအတွင်းကအဓိကတပ်ဖွဲ့ဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ YPG ဟာဆိုရင်တူရကီအခြေစိုက်ကတ်အလုံသမားများပါတီ PKK ရဲ့အစွဲအပွားဖြစ်တယ်လို့တူရကီကရှုမြင်တာဖြစ်ပါတယ်။တူရကီအခြေစိုက် PKK ကိုတော့တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပတမကတို့ကအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။အီရန်နိုင်ငံကအစိုးရစန့်ကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ကြတဲ့ဆန္ဒပြပွဲ6ရက်မြောက်တနင်္ဂနွေနေ့မှာတော့တည်ဆုံးသူ104ဦးရှိသွားခဲ့ပြီးဆန္ဒပြပွဲတွေနောက်နေ့အထိဆက်ကူးမဲ့အခြေအနေရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတရားရသူ 6,100 ကျော်ရှိသွားပြီလို့အီရတ်ပြည်ရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပြီးအဲ့ဒီထဲမှာ 1,200 ကျော်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။တည်ဆုံးရသူ104ဦးထဲမှာ10ဦးကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သူကပြောပါတယ်။စနေနေ့တညလုံးအစိုးရစည်းဝေးပွဲတွေလုပ်ခဲ့ပြီးနောက်ဆန္ဒပြသူတွေစိတ်ပြေပြောက်စေဖို့အတွက်ပြုပြင်ပြောင်းလဲရေးလုပ်မဲ့အစီအစဉ်သစ်တွေကိုအီရတ်အစိုးရအဖွဲ့ကတနင်္ဂနွေနေ့အစောပိုင်းမှာရုတ်တရက်ကြေညာပါတယ်။အဲ့ဒီထဲမှာမြေယာ၃ဆွဲခွင့်စစ်တပ်တဲဝန်ထမ်းမဲ့အထောက်ပံ့ပေးရေးစင်ရဲသားမိသားစုလူမှုဘူလုံရေးစတန်ဘင်တိုးပေးမဲ့အစီအစဉ်ပါဝင်အလို့လက်မဲ့လူငယ်တွေကိုလေ့ကျင့်သင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ရေနံကြောဝချမ်းသာပြီးလူပေါင်းတန်း40လောက်ရှိတဲ့အီရတ်မှာလောက်ကန်ရှားပါမှုရေနဲ့အလျက်စစ်ပြီးလို့လူမှုဝန်ဆောင်မှုကဏ္ဍညံပြင်းတာတွေကိုအစောပိုင်းမှာထောက်ပြဆန္ဒပြခဲ့ရာကနောက်ပိုင်းအစိုးရရဲ့အကျင့်ပြတ်ခြားစားမှုတွေအဆုံးတက်နိုင်ဖို့အထိတောင်းဆိုဆန္ဒပြလာကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်တွင်းကစစ်ရှောင်ပြည်သူတွေထာနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်ဖန်တီးပေးပြီးစစ်ကြောင့်ဖြစ်ရတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုအရင်ဆုံးကုစားပေးဖို့လိုတယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်ဝိုင်းပေါ်မြို့နယ်ကစစ်ရှောင်ပြည်သူတွေအနေနဲ့နေရာရင်းတွေပြန်လိုတဲ့ဆန္ဒရှိမရှိဆိုတာကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့ကသဘောထားစံတာကောက်ယူနေတဲ့အချိန်မှာပဲကချင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုတာဖြစ်ပါတယ်။တမရော်နဲ့ကချင်လက်နက်ကင်တပ် KIA တို့ကြား2011ခုနှစ်ဇွန်လကပြန်စတဲ့ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ကချင်ပြည်နယ်တဝန်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ3000ကျော်ရှိနေပြီး KIA ထိန်းချုပ်ရာနေမြေတွေမှာရောအစိုးရထိန်းချုပ်ရာဒေသတွေမှာပါခိုးလုံနေကြရတာဖြစ်ပါတယ်။ဒီအိုအိမ်ဆွန်ခွာထွက်ပြေးရသူ3000ကျော်နေရာရင်းတွေမှာပြန်လည်အခြေချနိုင်ရေးအတွက်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်ရေကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေပေမဲ့လို့အိုအိမ်ဆွန်ခွာထွက်ပြေးကြရတဲ့ဆစ်ဆောင်ဒုက္ခသည်တွေနေရာရင်းကိုကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးပြန်လည်အခြေချနေထိုင်မှုလုပ်ငန်းတွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်ဖို့ဒုက္ခသည်တွေနဲ့ဒုက္ခသည်တွေအရေးဆောင်ရွက်သူတွေကတောင်းဆိုနေတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တည်းတစားကန်အဖြစ်ဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသား3ဦးနဲ့လဲလှယ်ဖို့အတွက်အာဖဂန်မှာရှိတဲ့အာဖဂန်အမေရိကန်ပူးတွဲအကျဉ်းထောင်ကနေအရေးပါလာတဲ့တာလီဘန်အဖွဲ့ဝင်12ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။နှစ်ဖက်အကျဉ်းသားတွေကိုအာဖဂန်မြောက်ပိုင်းဘဂလန်နယ်မှာလဲလှယ်တာဖြစ်တယ်လို့တာလီဘန်သဘုံပြောခွင့်ရကကြေညာပါတယ်။ပြန်လွတ်လာတဲ့အထက်မှာတာလီဘန်နယ်မြေအုပ်ချုပ်ရေးနှစ်ဦးလည်းပါဝင်ပါတယ်။ပြန်ပြီးဆွဲခံရတဲ့အိန္ဒိယနိုင်ငံသား3ဦးဟာ အာဖဂန်နစ္စတန်နိုင်ငံဘဂလန်ဒေသလျှက်စစ်တပ်အားစစ်ရုံဆောက်လုပ်ရေးစီမံကိန်းမှာလုပ်နေတဲ့အခြား၄ဦးနဲ့အတူမနှစ်တုန်းကတရားခံအဖြစ်ဖမ်းခံခဲ့ရတာပါပြီးခဲ့တဲ့သတင်းမှတ်တွေအတွင်းအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားပါကစ္စတန်မှာတည်ထောင်ဆွေးနွေးပွဲကနေအခုလိုအကျဉ်းသားလဲလှယ်ရေးအစီအစဉ်တွေဖြစ်လာရတာပါ
ရုရှားထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ရာယူကရိန်းအရှေ့ပိုင်းနယ်မြေတွေမှာဒေသဆိုင်ရာရွေးကောက်ပွဲတွေကျင်းပမဲ့သမ္မတဗိုလိုဒီမာဇယ်လင်စကီရဲ့အစီအစဉ်ကိုစန့်ကျင်တဲ့အနေနဲ့မြို့တော်ကီယက်မှာထောက်နဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်ဒီအစီအစဉ်ဟာဆိုရင်ရုရှားကိုလက်နက်ချအညှက်ခံမှုဖြစ်တယ်လို့ချီတက်ဆန္ဒပြသူတွေကရှုတ်ချပြောဆိုတာဖြစ်ပါတယ်
အမေရိကန်ကပြုစုထားတဲ့အကြမ်းဖက်ဝါဒအားပေးတဲ့နိုင်ငံများစီးရင်ကနေဆူဒန်ကိုဖယ်ရှားဖို့လှုပ်ဆောင်နေကြောင်းဆော်ဒီအာရေဗျားနိုင်ငံကတင်းတင်းကြပ်ကြပ်မှာကြေညာပါတယ်ဆော်ဒီအာရေဗျားမြို့တော်ရီယပ်ကိုဆူဒန်ဝန်ကြီးချုပ်သစ်ဟမ်ဒော့အပါဝင်ကိုယ်စားလှယ်အဖွဲ့ချစ်ကြည်ရေးခီလာရောက်လဲပတ်စဉ်အတွင်းဆော်ဒီရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဆူဒန်မှာရီမန်းချက်ကြီးတဲ့ရင်းနှီးမြှုပ်နှံမှုတွေထူထောင်သွားဖို့ဆော်ဒီကကြိုးပမ်းနေကြောင်းလဲကြေညာချက်မှာဖော်ပြပေမဲ့အသေးစိတ်ကိုပြောမထားပါဘူးအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဆော်ဒီဟာဆူဒန်ကိုဆယ်စုနှစ်ကြာကုန်သွယ်ရေးပိတ်ဆို့ထားရက2009ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့1993နှစ်ကစမှတ်ထားတဲ့အကြမ်းဖက်နိုင်ငံစီးရင်ထဲမှာထည့်သွင်းထားတာပါလား
သတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါတင်းနလာနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေဖြန့်ဝေမှုကိုထိန်းချုပ်ဖို့အာဏာပိုင်တွေကစင်တာသစ်တစ်ခုဖွင့်လှစ်မဲ့အရေးဟာဆိုရင်ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်ပြစ်မှတ်ထားဆောင်ရွက်တဲ့နေရာမှာတလွဲသုံးလာနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံပါတီတွေကသတိပေးနေပါတယ်။အစိုးရဘက်ကတော့တည်ငြိမ်အေဂျင်ရေးကိုထိပါးစေနိုင်တဲ့လှုပ်ကြံသတင်းတွေအချက်လက်အမှားတွေကိုတိုက်ဖြတ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဇီဆွန်ဘောပီတာရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။ online ပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်ထင်းချုပ်ဆောင်ရွက်တဲ့ဒေတာရင်းနိုင်ငံတွေထဲမှာထိုင်းနိုင်ငံလည်းပါဝင်မယ်လို့digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးကကြေညာလိုက်ပြီးဒီစင်တာသစ်ကိုမကြခင်မှာစတင်မယ်အကြောင်းဩဂုတ်လမှာပြောဆိုခဲ့ပါတယ်။ online ပေါ်ကသတင်းအမှားတွေကိုစစ်ဆေးဖို့နောက်ငင်းချမ်းရေးလုံခြုံရေးကိုထိခိုက်စေမယ့်မှားယွင်းဖော်ပြချက်တွေကို Facebook message ပို့တဲ့ apps နဲ့တီးတံ website တို့ကနေတုံ့ပြန်ဆောင်ရွက်သွားမယ့်စင်တာကိုနိုဝင်ဘာလ၁ရက်နေ့မှာဖွင့်လှစ်မယ်လို့နိုင်ငံပိုင် National New Bureau ကဖော်ပြပါတယ်။ဒီစင်တာအနေနဲ့သဘာဝဘေးအန္တရာယ်စီးပွားရေးနဲ့ဗန္ဒာရေးကျန်းမာရေးဆိုင်ရာကုန်ပစ္စည်းတွေချင်းချောက်မှုတွေနဲ့အစိုးရရဲ့မွာဒပိုင်းဆိုင်ရာတို့ကိုအဓိကထားဆောင်ရွက်မယ်လို့လည်းပြောပါတယ်။ဒါ့ပြင်လည်းအတိုက်ခံပါတီတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်လိုလားတဲ့အာဏာရဖလန်ပရာချရက်ပါတီကဥဆောင်တဲ့အစိုးရရဲ့အခုလိုစောင့်ကြည့်မဲ့လောက်ရကစိုးရိမ်စရာရှိတယ်လို့ပြောပါတယ်။လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ထိုင်းနိုင်ငံကအကြီးတန်းသုတေသီစွန်နိုင်ပရာဆုကအခုလိုပြောပါတယ်
။လောက်ကျန်ဖန်တီးတဲ့သတင်းတွေအပေါ်ကင်တွယ်မဲ့အစိုးရရဲ့စင်တာနဲ့ပတ်သက်လို့အထူးစိုးရိမ်ချက်တွေကတော့စင်ဆာဖြတ်တောက်မဲ့နီလန်တစ်ခုဖြစ်လာမှာပါပဲ။ဘာကြောင့်လဲဆိုတော့လုတ်ကြံဖန်တီးတဲ့သတင်းတွေတိုက်ဖြည့်ရေးအတွက်ထိုင်းအစိုးရဆောင်ရွက်နေတဲ့လူဆောင်ချက်တွေဟာဆိုရင်ဝေဖန်သူတွေသဘောထားကွဲပြားသူတွေရဲ့ပြောဆိုချက်တွေကိုပဲအထူးအလေးနဲ့ထားဆောင်ရွက်နေတာဖြစ်ပြီးတော့စစ်တပ်နောက်အာဏာရဖလန်ပရရှရတ်ပါတီတို့နဲ့ဆက်စပ်ရှိတယ်လို့သိထားရတဲ့ရင်းမြစ်တွေကအချက်လက်တွေအမှားတွေမုန်တီးမှုအခြေခံစီးရင်လှုပ်ရှားမှုတွေကိုတော့အရေးယူခြင်းမရှိပါဘူး
digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးရဲ့ယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြေမဲ့သူမရှိဘူးလို့ VOA ကိုပြောပါတယ်။2014ခုနှစ်တုန်းကစစ်အာဏာသိမ်းခဲ့တဲ့ခေါင်းဆောင်တွေကပြီးခဲ့တဲ့မတ်လမှာအပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲနဲ့ငါးနှစ်ကြာစစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြီးအယက်သားအစိုးရအဖြစ်နဲ့နိုင်ငံကိုဦးဆောင်နေတာပါ။စစ်တပ်ကိုဝေဖန်မှုနဲ့စေအုပ်ချုပ်ရေးကိုငင်းချမ်းစွာချီတက်ဆန္ဒပြသူရာနဲ့ချီပြီးစစ်အစိုးရကဖမ်းဆီးတရားဆွဲဆိုခဲ့တာပါမမှန်ကန်ဘူးလို့အစိုးရဘက်ကဆွဆွဲကွင်းနဲ့ဖမ်းဆီးတရားဆွဲဆိုနိုင်တဲ့အာဏာကိုအခုဖွင့်လှစ်မဲ့စင်တာသစ်ကပေါင်းစည်းပေးမဲ့အရေးကလည်းဝေဖန်သူတွေရဲ့ဘုံစိုးရိမ်ချက်တစ်ခုဖြစ်ပါတယ် internet online ပေါ်မှာလွတ်လပ်စွာဖော်ထုတ်နိုင်ရေးစည်းရုံးလှုပ်ရှားသူ Thai Netizen Network ရဲ့ပူးထွေးတည်ထောင်သူ Artit Surya Wonku ကလည်းသူစိတ်ပူနေတဲ့အချက်ကိုအခုလိုပြောပါတယ်
။မမှန်ကန်ကန်ကျင့်သုံးဆောင်ရွက်လိမ့်မယ်လို့တော့မျှော်လင့်နေသေးပါ။ဒီကိစ္စကိုအကောင်းမြင်ကြပါတယ်။လှုပ်ကြံဖန်တီးတဲ့သတင်းတွေနဲ့မမှန်မကန်အချက်လက်တွေကတကယ်တော့ထိခိုက်နေနာစေတယ်လို့ကျွန်တော်တို့ယူဆပါတယ်။
ဒါပေမဲ့ဆန်းစစ်ဝေဖန်တဲ့အတွေ့အမြင်တွေကိုလောက်ကျန်ဖန်တီးတဲ့သတင်းတွေဆိုပြီးအနာပိုင်တွေကမကြာခဏဆိုသလိုလုပ်တယ်လို့လည်းအာထစ်ကပြောပါတယ
်။အများစုကတော့အစိုးရဆန့်ကျင်သူတွေဒါမှမဟုတ်လဲသဘောထားကွဲပြားသူတွေကိုတကယ်တမ်းပြစ်မှတ်ထားဆောင်ရွက်ချက်တွေကိုကျွန်တော်တို့တွေ့ရပါတယ်။တခါတလေမှသတင်းအချက်အလက်တွေကမှားသလားမှန်သလားဆိုတာတောင်ရှင်းရှင်းလင်းလင်းမရှိပါဘူး။အနာပိုင်တွေအနေနဲ့ထုတ်ဖော်ပြောဆိုချက်တွေကိုနှိတ်ကွစရာနီလန်းတစ်ခုအနေနဲ့အလွယ်တကူသုံးနေတယ်လို့ထင်ပါတယ
်။ Internet online ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးထိမ့်ချုပ်တာကဒေတာတွင်းမှာထိုင်းနိုင်ငံတစ်ခုတည်းတင်တော့မဟုတ်ပါဘူး။လောက်ချံဖန်တီးထားတဲ့သတင်းတွေအရွေးကင်တွယ်ဖို့မလေးရှားနဲ့စင်ကာပူတို့မှာမကြာခင်ကဥပဒေပြုမှုတွေအပေါ်အများစုကအာရုံစိုက်ခဲ့ကြသလိုပဲဒီကိစ္စနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံတွေမှာသူတို့နီးသူတို့ဟန်ဥပဒေပြုမှုတွေရှိပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားသွေးတဲ့တန်ယိုပဋိပက္ခတွေနောက်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာဒီနှစ်အစောပိုင်းရွေးကောက်ပွဲအကြိုကာလလူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ခဲ့ရတာကလူမှုကွန်ရက်မီဒီယာမှာလောက်ကျန်ဖန်တီးတဲ့သတင်းတွေဖြန့်ဝေခဲ့မှုကြောင့်ဆိုပြီးလဲအပြစ်တင်ပြောဆိုကြတာဖြစ်ပါတယ
်မတ်တင်ဂီထိုက်ပြောပြသွားတာပါအခုတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါပါရှင်စစ်စစ်ပြည်သားရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အဆင်သင့်ဖြစ်နေကြောင်းမြန်မာအစိုးရကပြောပေမဲ့ပြန်ပို့ရေးအစီအစဉ်ဘာကြောင့်အခုချိန်ထိမအောင်မြင်သေးတာပါလဲ2019ဩဂုတ်လကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာ9,000ကျော်နေရပ်ပြန်ရေးမြန်မာအစိုးရအစီအစဉ်ဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကိုကိုကျော်ကျော်သိန်းကနေပြီးတော့ပြည်ထောင်စုဝန်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဖြစ်တဲ့ဦးကျော်တင်ကိုနယူးယောက်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်ညီဗီဒီယိုတွေ့ဆုံချမ်းမြေ့ရတဲ့လူကြီးကြီးတင်ပါတယ်ခင်ဗျာ
ကျွန်တော်တင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကျွန်တော်ပထမဆုံးမေးခွန်းကညီတို့ဒီတစ်ခေါက်ခီးစဉ်အပြင်မှာတရုတ်နိုင်ငံသားဝန်ကြီးရဲ့ညီတို့ဖွဲ့ရဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးရဲ့ဒီနေ့လာကြမယ်ငုံပြောရရင်မတိုင်ခင်မှာဒီဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဒီစာတွေ့ဆုံဆွေးနွေးတယ်လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒါပြီးတဲ့အခါကျတော့ဒီနိုင်ငံသားဝန်ကြီးကသဘောတူညီချက်တည်ရတယ်လို့လည်းတင်းနေကိုပြောထားပါတယ်။ဆိုတော့ဘလို့သဘောတူညီချက်တည်များရခဲ့တာရှိပါလဲခင်ဗျာ
။ဟုတ်ကဲ့။အဓိကဒီစီဝေးရဲ့ရည်ရွယ်ချက်ကတော့ပေါ့နော်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနဲ့ဒါသဘောတူလက်မှတ်ရေးထိုးထားတဲ့ repatriation လုပ်ဖို့အတွက်သဘောတူစာချုပ်အကောင့်ထည့်ဖို့ရေးကိုဒါထီထီရောက်ရောက်ဒါဆောလင်းစာဆောင်ဖို့တဲ့ဘယ်လိုနည်းနဲ့ဆောင်ရွက်ကြမလဲဆိုတာဒါတိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်အဲ့တော့ဒီစီဝေးမှာကျွန်တော်တို့အဓိကတော့ဒါတိဘက်ကလည်းကြေညာထားပါတယ်ဒါဒီဘက်မှာဒါကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့ကျွန်တော်ခင်ဗျာအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုတဲ့အကြောင်းအချိန်ချင်းလည်းကျွန်တော်တို့ပြောပါတယ်ဒီမှာလည်းကျွန်တော်ထပ်လောင်းပြီးတော့ပြောကြားလို့ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကတော့အမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လည်းပြန်လဲပို့ဆောင်မှုတွေလုပ်ချင်တယ်ဆိုပြီးတော့ပြောကြားလာပါတယ်အရင်တော့ကတော့ဘင်္ဂလားဒေ့ရှ်ကဒီပြန်လဲပို့ဆောင်ရေးလုပ်ငန်းစဉ်တိုးတက်မှုကိုပြသခြင်းတဲ့သဘောလည်းမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့နိုင်ငံတကာဖိအားပေးမှုကိုပုံမသုံးညင်တဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝန်ကြီးလည်းပြောင်းလဲသွားပြီသူတို့ကတော့ဒါယူကောလည်းဝယ်လည်းပြီးသွားပြီဆိုတော့တို့အနေနဲ့ပြန်လဲပို့ဆောင်ရေးကိုလုပ်ချင်တဲ့သဘောထားရှိရဆိုပြီးတော့တို့နှုတ်ကတော့ပြောကြလာပါတယ်အဲ့တော့အစည်းအဝေးပထမတစ်ချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ repetition အင်းစတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတဲ့ဒါ political will ပေါ့နော်နိုင်ငံရေးစံတော်ကိုတော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ယာဝင်ဆောင်ရွက်ပြီးတဲ့အခမ်းအနားကဘယ်လောက်ရေးပါပါလဲ
အဓိကကတော့ကျွန်တော်တို့မှလည်း နိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတာမြန်မာနိုင်ငံလည်းဆွေးနွေးထားရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူကြောင့်ကိုကြောင့်လို့ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါသတ်ပါတီတယောက်ကသက်သေးထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရှ်ကမှပို့လို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ခြင်းတယ်ဆိုလို့ပြောတဲ့ဟာမျိုးဒါတတိယပါတီတယောက်အနေနဲ့ပေါ့နော်သက်သေးဆောင်တဲ့သဘောလေးပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရှ်နဲ့လည်းစီးပွားရေးရရောတခြားကဏ္ဍတွေမှာရောသူတို့ရင်းနှီးမှုရှိတယ်အဲ့တော့ကျွန်တော်တို့ရဲ့နေချင်းလက်နိုင်ငံလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူကန္တာကအနေနဲ့တတရပါတီအနေနဲ့ဒါဝင်ပြီးတော့ဒါညှိနှိုင်းပေးတဲ့သဘောမျိုးဖြစ်ပါလေအဲ့
တော့ရှေ့ပူရောက်သွားတာပုံမျိုးလည်းပြောလို့ရလား
အဲ့တော့ကျွန်တော်တို့ပြောကြားချက်တွေကိုဒါသက်သေထူဆန်းတယောက်ရှိတာပေါ့လေကုလသမဂ္ဂ special အပိုင်းလဲသူတက်ရောက်ပြီးတော့နားထောင်နေနေတာမျိုးရှိပါတယ်အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်ခုကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့repetition ပြန်လဲစတင်မှုကျိုးပန်းခဲ့တာတကယ်တကယ်ဆိုရင်တိုးချင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးနလာအတွင်းမှာဒါ2018 January လအတွင်းကတခါကျွန်တော်တို့စောင့်နေတယ်သူတို့မပို့ဘူးနောက်တခါ2018 November တစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်နေသူတို့ကမလာဘူးနောက်တစ်ချိန်ပြီးခဲ့ August 20ကလုတ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့ဂုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးเนาะသူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြေရှင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်ရရာတစ်ခုထောင်ကျင်လို့ပြောရတယ်ဒါပေမဲ့ကျွန်တော်တို့ရန်ရရာချိန်ထားပြီးသား joint working group ဒါတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ရှင်မြန်မာတမန်ကြီးတရုတ်တမန်ကြီးနဲ့ဘင်္ဂလားဒေ့ရှ်က foreign secretary တို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှတိုင်ပင်ညှိနှိုင်းပြီးတော့ဖြေရှင်းကြဖို့ကျွန်တော်သဘောတူခဲ့ပါတယ်တကယ်တကယ်ရန်ရရာအစ်စ် official တီထောင်တာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ဒါဒီသဘောတူချက်တစ်ခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်း
ပြီးဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြောက်မယ်အဲ့တော့ပြန်လဲပို့ဆောင်ရင်းနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုသဘောထားအမြင်တွေကွဲလွဲနေကြပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကန်တယ်မှာပြန်ညင်းတဲ့လူတွေအများကြီးရှိပါတယ်ဥပမာဖြစ်တော့ဟိန္ဒူ400ကျော်ပေါ့နော်44ယောက်ရှိပါတယ်သူတို့ကတကယ်ပြန်ညင်းဆိုတော့တစ်ချိန်လုံးပြောနေတာအိန္ဒိယဟိန္ဒူကောင်းဆောင်တွေကတစ်ဆင့်အိန္ဒိယတန်ယုံလည်းပြောတယ်ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့စာရင်းနှုတ်တွေနဲ့ပြောင်းကြတယ်ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူး
အဲဒါပို့မဲ့စီးရင်းနေမှာကိုဒီဟိန္ဒူတွေကိုထည့်မပေးဘူးပေါ့
ပို့မဲ့စီးရင်းနေမှာလည်းမထည့်ပေးဘူးအဲတော့သူတို့ကတော့ဒါဆက်ဆက်ချင်းအင်အင်ကြီးကပြောတာတော့အဲ့လိုဟိန္ဒူကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်လို့မျိုးမဟုတ်အတိအကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝန်ကြီးကတော့သူကလည်းကျင်းရရတခုမှထုတ်ပြန်ထားတယ်မိမိတို့ကပြန်လို့ရတဲ့မှန်တယ်များတဲ့ဘာသာလူမျိုးမခွဲခြားပြန်ပို့အသင့်ပါဆိုပြီးတော့ statement တခုဩဂလ22နဲ့နောက်ပိုင်းမှာထုတ်ခဲ့တယ
်
ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အဲဒါဖြစ်ဒီလူတွေပြန်ညင်တယ်ပြောတယ်အိန္ဒိယတန်ယုံကတစ်ဆင့်လည်းပြောတယ်ဘာဖြစ်လို့မဟုတ်ဘူးအဲ့ထဲမှာကျွန်တော်တို့နိုင်ငံသားဝန်ထမ်းဟောင်းတွေနောက်မြန်မာနိုင်ငံသားဆစ်စစ်တွေတို့တို့တွေကိုပါတယ်ပေါ့နော်အဲ့ဒါဒီအမြန်ပို့ဖို့ကျွန်တော်တို့ပြောဒါကိုလည်းနိုင်ငံတကာ community ကဒါဝိုင်းဝန်းတိုက်တွန်းပြုလို့ပါတယ
်အဲ့ဒီဟိန္ဒူတွေအပြင်ပေါ့လေကျွန်တဲ့အခုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့လူတွေထဲမှာဟောတကယ်ပြန်ကျင်နေဆိုတဲ့လူတွေမင်းတို့သိထားပ
ါအဓိကကတော့ပြန်ကျင်နေဆိုပြီးတော့သူတို့ကနေပြီးတော့ရခိုင်မဲ့ချမ်းမှာရှိတဲ့သူတို့ဆွေမျိုးတွေကိုပေါ့နော်တယ်လီဖုန်း message တွေနဲ့ပို့တာအဲ့ဒီအတိုင်းကျွန်တော်တို့ရဲ့အုပ်ချုပ်ရေးမှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ညင်နေအဲ့ဒီမှာအာစာအုပ်စုတွေကနေပြီးတော့မပြန်ဖို့ချင်းချောင်းနေကြတယ်သူတို့လူချင်းတောင်းဆိုချက်တွေမရမဖြစ်မပြန်ကြဘူးမင်းတို့ပြန်သွားအောင်တောင်းမှရခိုင်မဲ့ရောက်ရင်တောင်းရခိုင်မဲ့လိုက်ပြီးတော့ကိုမင်းတို့တပ်ပြင်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကဟိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်တီးပေးဖို့လိုတယ်အဓိကကတော့ခုနမိငုံထဲမှာလည်းပါပါတယ် destructive element ဆိုအဲ့ဆိုအဲ့ဒီထဲမှာဒီအာစာတို့အဲ့လိုခင်အုပ်စုတွေကကဝဲတားဆီးမှုတွေရှိနေဆိုတာအဓိကဟိုအတားဆီးပါပဲသူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့ဘာလို့အဲ့လိုပြောတာပေါ့နော်လုံခြုံရေးတို့ပတ်ဝန်းကျင်ချင်နေကောင်းလို့ဆိုတော့လုံးကြုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့တော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပေးမှာဖြစ်ပါတယ်။လုံးကြုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံးကြုံရေးရောတည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံးကြုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်။လုံးကြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့ဒါအေးဘိုင်းနဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံးကြုံတော့ကျွန်တော်တို့တတ်နိုင်မြတ်ဟိုကျိုးပန်းဆောင်ရွက်သွားပေးမှာဖြစ်ပါတယ်။အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတဖွဲဖွဲနဲ့ပေါ့နော်တရားမဝင်သူတို့ကဲမကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာကျော်3000နေပါလို့ရှိပြီ
အခု
မနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ယောက်ရောက်တယ်ဆိုပြီးတော့ကျွန်တော်ဒီနေ့သတင်းရပါတယ် အဲ့လိုအီလေးပြန်လဲလေးကိုတရားဝင်ကျွန်တော် reception center မှာစီစစ်ပြီးတော့ MP ကတပည့်ပြီးတော့တချို့လဲအိမ်နေရှိတဲ့လူတွေရှိတယ်တချို့လဲဆွေမျိုးတွေရှိတယ်အဲ့သူတို့တွေကိုကျွန်တော်တို့ဒါလက်ခံထားဖြစ်ပါတို့ပြန်လာပြီးတော့အေးအေးချမ်းချမ်းနဲ့လူညွန်ရေးကြောင်းကြမှုမရှိဘဲနဲ့နေတဲ့လူတွေအများကြီးရှိပါတယ်အ
ဲ့ဒီမှာလေးဝင်ကျွန်တော်ဝင်ကြီးပြောနေရင်လည်းခေါင်းနံပါတ်ပြန်ပေါ်လာတာဒီဘင်္ဂလားဒေ့ရှ်ဝင်ကြီးဂျိုရှိခါစင်နာဒီ UNG မှာပြောတဲ့မိန့်ခွန်းထဲမှာသူအချက်၄ချက်ဆိုပြတော့ရှိတယ်ဝင်ကြီးတို့တည်ပြီးသားမိနစ်ကာရွန်တော့၅ချက်ဒီနှစ်တော့ save zone ဆိုတာမပါတော့ဘူးပေါ့နော်အဲ့ဒီမှာဘာတစ်ခုပါတယ်ဆိုတော့ဒီအခုပြင်ထားတာတွေမြန်မာနိုင်ငံထဲမှာပြင်ထားတာတွေပြန်လာတဲ့လူတွေနေတဲ့နေရာတွေပါရိုဟင်ဂျာကိုယ်စားလှယ်တွေလာရောက်ကြည့်ရှုခွင့်ဆိုတာတစ်ချက်ပါပါဆိုအဲ့ဒါမျိုးရောစဉ်းစားအ
ဲကျွန်တော်တို့ကနီလန်တစ်ခုရှိကာမန်စီနဲ့ go and tell ဆိုတာပေါ့နော်တို့ကသူတို့ချက်လူတွေကိုယ်စားလှယ်တွေလှုပ်ပြီးတော့ကျွန်တော်တို့အချိန်မှာလာကြည့်ခြင်းနဲ့အချိန်နေကောင်းလားဆိုတော့အဲ့ proposal ရှိကျွန်တော်တို့က go and tell ပေါ့နော်သူတို့ရှိသွားပြီးတော့ဟိုကျွန်တော်တို့ကကျွန်တော်တို့ဘယ်လိုပြင်ဆင်ထားတယ်ဘယ်လိုသူတို့ပြန်လာရင်ဘယ်လိုလက်ခံမယ် NBC ကဘယ်လို NBC လက်ခံရင်ဘယ်လိုအကျိုးကျေးဇူးရမယ်ဘယ်လိုနေရာမှာနေရမယ်ဒါမျိုးတွေကျွန်တော်တို့သွားချင်းပြပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလာပြီးတော့သူတို့ဖိတ်ခေါ်ပြီးတော့နေရာတွေပြရတာမျိုးတွေကြတော့ဘယ်လိုအနေကြီးလဲဆိုစေလွတ်တဲ့ကိုယ်စားလှယ်ရွေးချယ်မှုကလေတကယ်လို့သူတို့ကနေ hotline group လိုမျိုးသဘောထားတင်မာတဲ့အုပ်စုမျိုးတွေရွေးပုတ်လဲလို့ရှင်လာကြည့်ပြီးတော့အားဒီမှာအချင်းတွေမကောင်းဘူးဘာညာမအဲ့လိုမျိုးမျိုးကြီးညာရက်ထုတ်လိုက်လို့ချင်းဒီပြန်လဲပို့ဆောင်ရေးလုပ်ငန်းတွေပြက်ပြားသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကအခုအာဆီယံနဲ့လည်းပူးတဲ့လုပ်နေပါတယ
်
communication strategy ဆိုပြီးတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားမှုတွေကို information တွေကိုဟိုဘက်ကိုရောက်အောင်ဘယ်နည်းနဲ့ share လုပ်မလဲဆိုတာကျွန်တော်တို့အများအတွက်ဥမြင့်သူတို့သွားပြီးတော့ကျွန်တော်တို့ဂျူလန်လာတော့ရှင်းပြပါတယ်အာဆီယံ team တွေလည်းပါသွားတယ
်
အလားတူအစီအစဉ်မျိုးကျွန်တော်တို့ဆက်လုပ်ပြီးတော့ information sharing လုပ်ဖို့ကျွန်တော်တို့အစီအစဉ်ဒါကျွန်တော်တို့ဆက်လုပ်သွားနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလက်ခံမယ်ဆိုလို့ရှိရင်ဟုတ်ကဲ့
ဆိုဒီကုလသမဂ္ဂအခမ်းအနားရောဒီ UNDP တို့ UNHCR တို့ဒီ UNHCR ဟိုဆက်မဟာမင်းကြီးနဲ့လည်းတွေ့တာကျွန်တော်တင်နေမှာပါအဲ့တော့ data သိကြပါတယ်နော်ဆိုတော့မဟာမင်းကြီးနဲ့တွေ့တော့ရောဒီကုလသမဂ္ဂနဲ့နောက်ထပ်တွဲလုပ်ဖို့ဘာဖို့ကုလသမဂ္ဂကနောက်တစ်ခါပံ့ပိုးဖို့ဆိုကုလသမဂ္ဂအခမ်းအနားလည်းတော့ရေးကြည့်တယ်လို့ကျွန်တော်လည်းနား
ဟုတ်ကဲ့အမှန်တော့ကုလသမဂ္ဂနဲ့ကျွန်တော်တို့ကုလသမဂ္ဂက UNDP ရော Trilateral Agreement ပေါ့နော်သုံးပွင့်ဆိုင် Agreement ထိုးထားပြီးပါပြီအဓိကကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့နိုင်ငံငံစီစဉ်သဘောတူညီရေးအရာပြန်လည်ရောက်လာတဲ့လူတွေကို UNHCR နေရာချထားရေးတို့ကုညီပံ့ပိုးရေးတို့မှဆောင်ရွက်ဖို့အပိုင်းမှာ UNDP ကတော့ပြန်လာတဲ့လူတွေပညာရေးကျန်းမာရေးစားရေးသားတွေအဲ့လိုအခွင့်အလမ်းတွေရဖန်တီးပေးဖို့ပေါ့နော်အဲ့ဒါ UNDP ကဒီလိုရည်ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ်အခုလည်းပဲအဲ UNDP နဲ့သူတို့ကနေပြီးတော့ quick impact project လို့ခေါ်တဲ့နော်အမြန်မြန်ဆန်းဆန်းကောင်းတဲ့ပေါ်နိုင်မဲ့စီမံကိန်းတွေသူတို့ရွာတွေ80ရွာလောက်မှာသူတို့လုပ်နေပါတယ
်
project တွေ38ခုလောက်ကိုစတင် account ထဲပေါ်နေပါပြီအဲ့ဒီလည်းသွားရောက်ပြီးတော့ဟိုလေ့လာခွင့်တွေလည်းပေးထားပါတယ် Mr. Grady ကိုယ်တိုင်လည်းအကြခင်ကသွားရောက်ခဲ့ပြီးဖြစ်ပါတယ်အခုသူတို့အနေနဲ့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာအစ်စ်တခုကတော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကမြန်မာနိုင်ငံနဲ့ integrate ဖြစ်နိုင်အောင်ပေါ့နော်အဲ့ဒီအတွက်ဆိုရင်သူတို့ကနေပြီးတော့မြန်မာသားတင် जा ပေးဖို့အပိုင်းကိုအကူအညီဖို့သူပြောပါတယ်ဒါတော့ကျွန်တော်တို့နဲ့ကန့်ကွက်ရမှာမရှိပါဘူးကျွန်တော်တို့ဒီပြဿနာတွေဖြစ်နေတာကလည်းပညာရေးဘက်မှာအားနေတာမြန်မာဘာသာကားတွေလို့မတင်ကြတာကြလည်းဟာတာကြီးဖြစ်ပါတယ်ကျွန်တော်တို့က UNHCR ကိုလည်းပြောခဲ့ပါတယ်မြန်မာနိုင်ငံဘက်မှာရောက်နေတဲ့ပေါ့နော်အဲ့ဒီဘက်မှာတိုင်းရင်းသားတွေရောနောက်ပြီးတော့ဒီလက်ရှိဘင်္ဂလားဒေ့ရှ်မသွားဘဲနဲ့ဒီမှာနေတဲ
့အဲ
့ဒီအဖွဲ့တွေကိုလည်းမြန်မာစာတွေတင်ပေးဖို့အပိုင်းတွေမှာဒါအကူအညီပေးဖို့ကျွန်တော်တို့ပြောကြထားပါတယ်အဲ့တော့မြန်မာအကြောင်းမတက်ဖဲနဲ့သူတို့အကြောင်းနဲ့သူတို့တက်နေလို့ရှင်ပို့ပြီးတော့သာသနာဖြစ်မှုတိဆောက်ရေးမှာပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်အောင်ကူညီပံ့ပိုးပေးဖို့အမျိုးပြောတာပဲအထူးကတော့လက်တွေ့မှာကြတဲ့တောက်ဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှိရင်တော့ကျွန်တော်တို့ဒီ repatriation အောင်မြင်မှုမှာဖြစ်ပါဦးရခိုင်ပြည်နယ်မှာပြည်ပြည်စုံနဲ့လူခွင့်အခြေအနေဖြစ်အောင်စောင့်ဆိုင်းမှပို့မယ်ဆိုလို့ရှိရင်ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး
ညီချင်းပေးပြီးတော့ပြပြဆုံဆုံဖြေကြပြောဆိုပြီးတာအထူးပဲကျေးဇူးတင်ပါတယ်ဝင်ကြီ
းကဲကျွန်တော်လည်းကျွန်တော်တို့ဒီလေးတွေပြောကြခွင့်ရတယ်အများကြီးကျေးဇူးတင်ပါတယ
်မြမရေးရဆွေးနွေးခန့်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်တနင်္လာနေ့နေ့နဲ့ခင်ဗျာမြမပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ3240 48တို့အပြင်လိုင်းလက်မီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါ။ NLD အစိုးရတိုင်းသားပြည်ထနာကင်တွယ်ဖြည့်ရှင်းနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင်။
ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကငြိမ်းစုစီပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ကရင်တိုင်းသူနော်ဦးလှနဲ့ကရင်လူငယ်နှစ်ယောက်ကိုရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်15ရက်ချမှတ်လိုက်ပါတယ်။ပြစ်ဒဏ်ချရတဲ့အဓိကအချက်ကတော့စုဝေးလမ်းလျှောက်ပွဲမှာခွင့်ပြုချက်မပေးတဲ့ကရင်အာဇာနည်နှစ်စာသားပါတဲ့ဆိုင်းဘုတ်တွေကင်ဆောင်ခဲ့ကြလို့ဆိုပါတယ်။အဲ့လိုအမိန့်ချတဲ့နေ့ကကြောက်တရားတရားရုံးကိုကရင်ဒီပိုးနဲ့အခြားတိုင်းသား900လောက်စုယုံဝိုးရံပြီးကရင်အမျိုးသားအလံတွေကိုင်းတိုင်းသားအခွင့်အရေးရရှိရေးဆိုတဲ့ကြွေးကြော်သံတွေဟစ်ကြွေးခဲ့ကြပါတယ်။နောက်ပိုင်းအဲ့လိုဝိုးရံသူတွေတဲက3ယောက်ငိမ့်စုစီဥပဒေနဲ့တရားစွဲခံရပြန်ပါတယ်။သတင်းမီဒီယာတွေမှာကြည်ကြဲပြင်းပြဖော်ပြခဲ့ကြတဲ့အဲ့ဒီကိစ္စဟာ NLD အစိုးရလက်ထက်မုံနဲ့ကရင်ဒီတိုင်းသားတွေနဲ့ပြဿနာအကြီးအကျယ်တက်ခဲ့ပြီးအခုတတိယအကြိမ်မြောက်ပြဿနာတက်တာလို့လဲဆိုနိုင်ပါတယ်။ NLD အစိုးရတိုင်းသားတန်းလူရေးပြဿနာတွေကိုကိုက်တွယ်ဖြေရှင်းနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
လက်ရှိ KNU အပါအဝင်ကရင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ကရင်ပြည်သူတွေကျင်းပနေကြတဲ့ကရင်အာဇာနည်နေ့ဆိုတာဟာကရင်အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့တဲ့နေ့ကိုရည်မှန်းကျင်းပကြတာဖြစ်ပါတယ်။1950ဩဂုတ်လ12ရက်နေ့မှာမြမတက်မတော်နဲ့တိုက်ပွဲဖြစ်ပြီးကရင်ကောင်းဆောင်စောပါဦးကြီးဗိုလ်ချုပ်ဆိုင်းကင်နဲ့ကရင်တော်လှန်ရေးတပ်ဖွဲ့ဝင်တို့ကြာဆုံးခဲ့တဲ့နေ့ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်တက်မတော်နဲ့ KNU နှစ်ဖက်အပြစ်ခတ်ရဆဲရေးမလုပ်နိုင်သေးမီ၈နှစ်ပေါင်းများစွာကတည်းက KNU ထိန်းချုပ်နယ်မြေတွေမှာနှစ်စဉ်နှစ်တိုင်းကရင်အာဇာနည်နေ့အထိမ်းအမှတ်ကျင်းပခဲ့ကြပါတယ်။တက်မတော်နဲ့အပြစ်ခတ်ရဆဲရေးလုပ်ပြီးနောက်ပိုင်းကရင်အာဇာနည်နေ့ကိုလက်နက်ကိုင်နယ်မြေတွေမှာကျင်းပတယ်လို့တချို့အစိုးရထိန်းချုပ်နယ်မြေတွေမှာလည်းကျင်းပလာနိုင်ခဲ့ပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးနေခြင်းဖြစ်တယ်လို့ခမ်းမလိုနေရာမှာကျေးလက်လိုနေရာတွေမှာကျင်းပခဲ့တာမို့ဘာပြဿနာမှမရှိခဲ့ဘူးလို့နော်အုံးလာနဲ့ကရင်တိုင်းသားတို့ကဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းခမ်းမတွေဖုံးတော်ကြီးကျောင်းတွေနဲ့ကျေးလက်မှာကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုအာဏာပိုင်တွေဘက်ကကန့်သတ်လာရကနေအခုလိုပြဿနာတွေစပြီးဖြစ်လာတာလို့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံအတွင်းကျင်းပတဲ့ကရင်အာဇာနည်နေ့အခမ်းအနားမှာနော်အုံးလာကပြောခဲ့ပါတယ်။အလားတူအေယာဝတီတိုင်းဝန်ကြီးချုပ်ကစားကရင်တိုင်းသားရေးရာဝန်ကြီးလက်မှတ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တစ်စောင်မှာအခမ်းအနားကျင်းပတာကိုတားမြစ်တာမရှိပေမဲ့ကရင်အာဇာနည်ဆိုတဲ့အသုံးအနှုန်းမသုံးဖို့ကန့်သတ်တာကိုတော့တွေ့မြင်ကြရပါတယ်။ဥပမာအဖြစ်စောပါဦးကြီးနေ့ဘာညာလွှဲပြီးသုံးဖို့ဖြစ်ပုံရပါတယ်။အာဏာပိုင်တွေရဲ့အဲ့ဒီလိုကန့်သတ်ချုပ်ချယ်မှုဟာအခုရန်ကုန်မြို့နယ်မှာကရင်တိုင်းသားတွေဆန္ဒပြရတဲ့အခြေအနေထိဆက်ရောက်သွားစေခဲ့ပါတယ်
။တကယ်တော့ပြည်တော်စုရဲ့အာဇာနည်ပုဂ္ဂိုလ်ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းနဲ့အပေါင်းပါတွေဆိုတာဘယ်သူမှအငြင်းမပွားကြပါဘူး။အလားတူတိုင်းသားသီးသီးမှလည်းသူတို့ရဲ့ကိုယ်ပိုင်အမှတ်လက္ခဏာအရသူတို့ခေါင်းဆောင်တွေအာဇာနည်ပုဂ္ဂိုလ်တွေအထိမ်းအမှတ်နေတွေစသဖြင့်ရှိကြပါတယ်။ပြည်တော်စုစိတ်ဓာတ်တိုင်းသားဒန်းလူရေးစိတ်ဓာတ်ထားတယ်ဆိုရင်အဲ့ဒါမျိုးအသိမှတ်ပြုပေးဖို့လိုပါလိမ့်မယ်။အခုကရင်လက်နက်ကိုင်တော်လှန်ရေးကသတ်မှတ်ပေးလိုက်တဲ့ကရင်အာဇာနည်စောပဦးကြီးဆိုတာဟာလက်ရှိကရင်လက်နက်ကိုင်အဖွဲ့အားလုံးကရင်တိုင်းသားအားလုံးလက်ခံထားကြတဲ့တူးဦးဒီသောခေါင်းဆောင်ပါ။သူ့ရဲ့ကရင်ကံကြမ္မာကရင်ဖန်တီးဖို့ပါဝင်တဲ့စောပဦးကြီးမူလေးချက်ဆိုတာကိုလည်းလက်ရှိကရင်လက်နက်ကိုင်အစုအဖွဲ့အားလုံးကင်ဆွဲထားစေဖြစ်ပါတယ်။
အခုပြဿနာမှာကရင်တွေကအာဇာနည်ဖြစ်တက်မှတ်တဲ့စောပါဦးကြီးဟာမြမတက်မတော်လက်ချက်နဲ့ကြာဆုံးခဲ့ရတာဖြစ်လို့တက်မတော်နဲ့အစိုးရဘက်ကအတိမတ်ပြုဖို့ခက်ခဲသည်ဆိုစေအောင်ဒီထက်တင်းငယ်တဲ့အခြားပြဿနာတွေအများကြီးရှိနေပါသေးတယ်။ဥပမာအဖြစ်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတထုံအမှတ်၁ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူကတိုင်းသားလူမျိုးတွေရဲ့တကောင်စီရင်မှတ်ပုံတင်နိုင်ငံသားစီစီကပ်ပြားတွေမှာလူမျိုးနဲ့သက်ဆိုင်တဲ့အခေါ်ဝေါ်တွေထည့်သွင်းရေးသားဖော်ပြပေးဖို့ရှိမရှိအရင်ကမှားရင်းထည့်သွင်းဖော်ပြခံရသူတွေကိုလည်းပြန်ပြီးပြင်ဆင်ဖော်ပြပေးဖို့ရှိမရှိမိခဲ့ပါတယ်။ဒါကိုမွန်ပြည်နယ်လဘကဝင်းကြီးကကာကံရှင်ကပြောတဲ့အခေါ်ဝေါ်ကိုထည့်သွင်းပေးမယ်အရင်မှားရင်းခဲ့တာတွေကိုပြင်ဖို့ကတော့တီထောင်စုအဆင့်ထိတင်ပြရမယ်ဆိုပြီးဖြေခဲ့ပါတယ်။ဒီမေးခွန်းနဲ့အဖြေရဲ့နောက်ွယ်မှာရှိနေတဲ့ပြဿနာကြီးကတိုင်းသားနာမည်တွေရှိမှသူ့တိုင်းသားအမှတ်လက္ခဏာစောဆိုင်မင်းနော်နန်မိစသဖြင့်ရှိပါလျက်နဲ့ဦးဒေါ်မောင်မရှိကတက်ပြီးနှစ်ပေါင်းများစွာဗမာမှုလုတ်ခဲ့ကြလိုပါပဲ။တချို့ကြောက်တွေလဝကအရာရှိတွေဆိုရင်တိုင်းသားနာမည်တွေကိုဗမာလိုခေါ်လို့လွယ်တဲ့နာမည်ပြောင်းတက်ပေးတာမျိုးတောင်လုပ်တတ်ကြပါလေ။အဲ့ဒီလိုမှားယွင်းခဲ့မှုတွေအတွက်နိုင်ငံသားစီစီရေးကတ်မှာ passport မှာအိမ်တော်စုဇာတ်မှာပြန်ပြင်ခြင်းနဲ့ဆိုရင်တော့ပြည်ထောင်စုဝန်ကြီးအစင်လောက်ထိတင်ရမှာဆိုတော့အမားတွေကိုမပြင်ဆင်ပေးခြင်းဘူးဆိုတဲ့သဘောမျိုးတက်ရောက်စေပါလေ။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။အားလုံးသိကြပြီဖြစ်တဲ့အတိုင်း2014ခုနှစ်ကမြန်မာနိုင်ငံမှာတကောင်စင်းကောက်ခဲ့တာမျိုးအခုဆို9နှစ်ကျော်ရှိပါပြီ။အခုချိန်ထိတိုင်းသားလူမျိုးတွေနဲ့ဆိုင်တဲ့အချက်လက်တွေထုတ်ပြန်မပေးနိုင်သေးပါဘူး။အကြောင်းကတော့အရင်စစ်အာဏာရှင်တွေလက်ထက်ကလုပ်ခဲ့တဲ့တိုင်းသား135မျိုးဆိုတာကိုကြောယူယူထားတာ။ဖြည့်ဆွဲရမယ့်နေရာတွေမှာလည်းနမူနာအဖြစ်ကချင်းလိုဖြည့်ခြင်းလဲရတယ်၊ဂျင်းဖော်လိုဖြည့်ခြင်းလဲရတယ်၊စသဖြင့်မရှင်းမလင်းလုပ်ထားတာကြောင့်ဒီနေ့တစ်ထိမထုတ်ပြန်နိုင်သေးတာလို့နားလည်ရပါတယ်။
မြန်မာနိုင်ငံမှာတိုင်းသားဒဏ်လူရေးပြဿနာဟာကာလကြာရှည်စစ်ပွဲဖြစ်ပွားနေရသည့်အထိကျယ်ပြန့်ပါတယ်။ဒီပြဿနာပြည်လည်ရေးအစိုးရတပ်မတော်တိုင်းသားလက်နက်ကိုင်တွေဝိုင်းဖြည့်ရှင်းနေကြတာလည်းမှန်ပါတယ်။ဒါပေမဲ့တိုင်းသားအချင်းချင်းကြားနက်နက်ရှိုင်းရှိုင်းအမြင့်တွယ်နေတဲ့ဒဏ်လူရေးဆိုင်ရာပြဿနာတွေကိုတော့သတိပြုမိကြတာနည်းသလိုအစိုးရဖွဲ့နိုင်တဲ့ဗမာလူများစုတွေဘက်ကစနစ်တကျကိုင်တွေဖြည့်ရှင်းပေးတာမျိုးလည်းမတွေ့ရသလောက်ပါပဲ။ဒီပြဿနာတွေကိုအတိမတ်မပြုတ်ကိုင်းတွေဖြည့်ရှင်းတာမျိုးလဲမလုပ်ဘဲနဲ့ပြည်တွင်းစစ်ရက်ဆဲပြီးပြည်တွင်းညဉ့်ညဲရအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်ဆိုတာမျိုးကတော့ဖြစ်နိုင်လိမ့်မယ်မထင်ကြောင်းပ
ါအခုထုတ်လွှင့်သွားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကို burmese.voanews.com ဆိုတော့ဒီကျမတို့ VOA မြန်မာပိုင်းရဲ့ website နဲ့ VOA မြန်မာပိုင်းရဲ့ Facebook မှာလည်းအချိန်မရွေးနှာစင်ဖတ်ရှုနိုင်ပါတယ်ရှင
်ဗျာ။ဘာရှင်ရှင်မြန်မာနိုင်ငံဟာစစ်စုကလက်ထက်လျှောက်လို့မှာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဟောဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရသာစုရလက်ထက်မှာလူခွင့်ရေးကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆွေးရအာဏာယူလာချိန်မှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်အရသာစုရရဲ့လုပ်ပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်စနစ်မြန်မာလူရဲတော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မာကြမယ်တော်ရှင်တွေကိုကြိုးပြီးပါတယ်ခင်ဗျာ
။ကတ္တနီဦးစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညဒိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့မြမပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ
သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။VOA ကို Facebook Messenger အသုံးပြုပြီးရေးလာကြတဲ့သောရရှင်တွေရဲ့အစာရီထဲမှာဆိုရင်တော့ကိုကိုထွန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က VOA ကိုရောက်လာတဲ့အစာရီကိုစိတ်ဝင်စားအောင်လို့ပြန်ပြီးတော့ဖတ်ကြားဖြည့်ကြားပေးတဲ့အတွက်နားထောင်ရတာအထူးကျေးဇူးတင်ပါတယ်။ကိုရိုင်းရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးနေပါရဲ့မဲ့ဧဒနာကျော်တဲ့။ဟုတ်ကဲ့ Facebook အကောင့်ပိုင်ရှင်ကိုကိုထွန်း VOA ကိုအားပေးလာတာပါကျေးဇူးတင်ပါတယ်နော်။အောင်ကျော်ဦးဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOE ကျွန်တော်ကအောင်ကျော်ဦးပါ VOE ကိုနားဆင်လာခဲ့တာကြားပြီးအခုဆိုရင်တော့နှစ်ပေါင်းမနေတော့ပါဘူးတဲ့ VOE ရဲ့အစီအစဉ်တွေအားလုံးကိုလည်းကြိုက်နှစ်တပါတယ်သတင်းတွေကိုတော့ပို့ပြီးတော့နားထောင်ဖြစ်တယ်လေနောက်ပြီးတော့အစီအစဉ်တွေထဲမှာအားကစားသတင်းတွေကိုထည့်ပြီးတော့ကြညာပေးစီခြင်းပါတဲ့ဥမာစနေနေ့တနင်္ဂနွေနေ့တွေမှာကစားတဲ့ပွဲတွေပေါ့ VOE ဒီထက်မကအောင်မြင်ပါစေတဲ့ဟုတ်ကဲ့ပါကိုအောင်ကျော်ဦးရေကျမတို့ကလည်းကိုအောင်ကျော်ဦးပြောသလိုပဲအထူးစနေတွင်တွေမှာဂယူးဆိုင်ပြီးတော့အားကစားသတင်းတွေကိုထည့်သွင်းပြီးတော့ကြညာပေးနေပါတယ်နော် VOE အစီအစဉ်တွေကိုနားဆင်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့အစီအစဉ်တွေကို Facebook ကရုပ်မြင်သံကြားကပါဒါရိုက်ဖမ်းယူကြည့်ရှုလို့လည်းရပါတယ်နော်ကောင်းငင်ဆိုတဲ့သောရရှင်တယောက်ကတော့သူကလည်း Facebook Messenger မှာစာရေးလာတာပါအခုသောရရှင်တွေကလည်းဒီလွယ်လွယ်ကူကူတယ်လီဖုန်း Facebook ကိုအသုံးပြုပြီးတော့စာရေးလာကြတာများပါတယ်နော်ဒီကောင်းငင်ဆိုတဲ့သောရရှင်ကတော့
မင်္ဂလာပါခင်ဗျာ VOA အဖွဲ့သားအားလုံးကြားမှာကြပါစေအချိန်နဲ့တိကျသတင်းတွေတင်ဆက်ပေးလို့နားထောင်ရတာအားရကျေနပ်မိပါတယ်မြမအေးနိုင်ငံတကာအရေးတွေထုတ်လွှင့်ပေးနေလို့အသိပညာလည်းတိုးစီပါတယ်အစီအစဉ်အားလုံးနှစ်သက်ပါတယ်ကြိုက်တဲ့အချိန်မှာနားထောင်လို့ရတဲ့အတွက်လည်းအရန်ကျေးဇူးတင်ပါတယ်တခါတလေမှနှစ်ခါနားထောင်ပြပါတယ်ပြပရောက်မြန်မာတွေအတွက်အမိမြေကိုသတိရစေပါတယ် VOA တိထမကအောင်မြင်ပါစေအဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေ
သူကလည်းဒီသတင်းတွေကိုစီစဉ်တင်ဆက်ပေးတဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျမတို့ကလည်းခုနပြောသလိုပဲကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ကြည့်ရဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်နော်ကောင်းမြတ်ဆိုတဲ့စာရေးလာတဲ့ဒီ Facebook Messenger ကသောရရှင်ကတော့တနင်္ဂနွေနေ့ညပြန်စာအစီအစဉ်မှာပါဝင်ခြင်းလို့ပါတဲ့ဟုတ်ကဲ့ပါတနင်္ဂနွေနေ့ညပေးစာအစီအစဉ်ကျွန်မပြန်ကြားပေးပါတယ်ဟုတ်ကဲ့ဒီသောရရှင်ဘယ်လိုများပါကျင်တာပါလဲရှင
်ကျွန်တော်ကထိုင်းမှာလှုပ်လှုပ်နေပါတယ် VOA သတင်းတွေနားထောင်လာတာလေးတန်းကြောင်းသားပွားတွေကပါအခုအလုပ်လုပ်နေတော့ VOA သတင်းနှွင့်ချိန်မှာနားထောင်လို့မရပါဘူးအားမှအလွင့်ပြီးသားကိုပြန်နားထောင်ရတာပါတခါလေအတန်တွေကတအားတိုးပါတယ်ဒါပါပဲVOA ကအကူအမတွေစိတ်လက်ပေါ်ပါပျော်ရွှင်ကြပါစေမြန်မာပြည်ကြီးလည်းတကယ့်ကိုလွတ်လပ်တဲ့ဒီမိုကရေစီအမြန်ဆုံးရပါစေလို့ဆုတောင်းပေးလိုက်ပါတယ
်မြန်မာနိုင်ငံကြီးအတွက်လည်းဒီသောရရှင်ကဆုတောင်းပေးလာသလိုဒီကျမတို့ကလည်း VOA နားထောင်နေတဲ့ဒီသောရရှင်ကိုလည်းကျမပြန်ပြီးဆုတောင်းပေးချင်ပါတယ်နော်ထိုင်းမှာအလုံးလုံးနေတယ်ဆိုလို့အလုံးကိုင်းအဆင်ပြေပါစေလို့ပြောချင်ပါတယ်အတန်ကတအားတိုးတယ်ဆိုတာဒီအင်တာနက်ကနားထောင်တာထင်ပါတယ်အင်တာနက်ကတခါတလေတိုးတက်တယ်လို့တခြားသောရရှင်တွေကပြောပါရဲ့ကျမတို့အခုတလောတော့ဒါတွေကိုပို့ပြီးဂယူဆိုင်နေပါတယ်ရှင်ဒါကြောင့်မလို့ဆက်ပြီးတော့နားဆင်အားပေးပါအောင်လို့ပဲပြောချင်ပါတယ်နော်အတန်တိုးတယ်ဆိုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းတစ်ဆက်တည်းပြောပြချင်ပါတယ်ဥညာနာတိုက်ချောင်းလို့ပြောထားပါတယ်အဓိကကတော့ဒီသောရရှင်ကဒီကျမတို့အစီအစဉ်တွေကိုကုနာသောရရှင်တွေလို့ပဲပြန်နားထောင်ရတာရေဒီယိုလိုင်းတွေအဆင်မပြေလို့ပါဆိုတော့ရေးလာတာပ
ါ VOA ခေတ်စနစ်တွေဘယ်လိုပြောင်းပြောင်းအမြဲအားပေးနေလဲပါရှင်လေးလုံးပြီးစနောက်ပိုင်းသူများအိမ်ကဖွင့်တာသွားနားထောင်ခဲ့ရတဲ့ခေတ်ကနေအော်အဲ့ဒီတုန်းကတော့ရွာမှာရေဒီယိုကက်ဆက်ကနှလုံးမဲ့ရှိတာလေ TV ဆိုတာတော့ဝေလာဝေးပေါ့မန္တလေးရောက်စာတင်သားဘောပါ90ဝန်းကျင်ကစလို့ခိုးချောင်ခိုးဝက်နားထောင်ခဲ့ရတဲ့ခေတ်အဲ့ဒီအချိန်ကနေဒီနေ့ Facebook ခေတ်ရောက်နေတာတော့ VOA ကိုအားပေးနားဆင်နေရတော့မှ e-book တွေဘလောက်ပဲခင်မီအစဉ်ပြေနေတယ်ဆိုပေမဲ့စာအုပ်ကိုကင်ဖတ်ရမှအရသာရှိသလိုအင်တာနက်သတင်းတွေဘလောက်ပဲခင်မီမြန်ဆန်နေပေမဲ့ရေဒီယိုဘီးလေးကိုလှည့်ပြီးတော့ချိန်ညှိရတာကအရသာရှိတာပါ VOA ဒါကြောင့်ရေဒီယိုလိုင်းကိုဒါကြောင့်ရေဒီယိုလိုင်းတွေကိုတေချာလေးဂယူးဆိုင်ပေးပါလားခုနောက်ပိုင်းအစဉ်မပြေဘူးဖြစ်နေလို့ပါ
ဟုတ်ကဲ့ဒီစာအုပ်ပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ကဒီမြန်မာနိုင်ငံကိုလွှင့်တဲ့အခါမှာလိုင်းနိုမီတာကလွှင့်နေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကဘာတစ်ဖက်ချမ်းကနေဟိုကြားထဲကနေပြီးတော့တဆင့်ခံပို့ပေးတဲ့ဒီဂျိုးရုစလောင်းတွေကနေမြန်မာနိုင်ငံကိုအရောက်ပို့တာဖြစ်ပါတယ်ဒါကြောင့်မလို့ဟိုတနေ့ရရမှာရာသီဥတုဖောက်ပြန်မှုဘာညာရှိတဲ့အခါမှာအတန်လေလိုင်းတစ်ခုခုဖြစ်သွားရပါတယ်ကျမတို့ကတော့ဘယ်လိုင်းကနေလွှင့်မယ်ဆိုတာကိုတသက်မှတ်ထားပြီးတော့မှဂျိုးရုတွေကနေဟိုချိတ်ဆက်ပြီးတော့ဒီဂျိုးရုတွေကိုလည်းတခါရဲအပြီးတဲ့
က်ချိန်ထားရပြီးတော့မှထုတ်လွှင့်ရတာဖြစ်ပါတယ်ရှင်ကျွန်တော်တို့ဘက်ကနေပြီးတော့ဒီနေ့တော့ရာသီဥတုဆိုလို့ဒါလေးကိုပြင်လိုက်မယ်ဆိုတာမျိုးလုံးလို့မရပါဘူးရှင်အဲ့ဒါဒီရေဒီယိုတွေကနေပြီးတော့ဒီကဘာတစ်ဖက်ခြမ်းကနေထုတ်လွှင့်တဲ့အခါမှာဖမ်းယူနာဆင်ရတဲ့ဒုက္ခပူရဲပါလာတာဖြစ်ပါတယ်ကျွန်တော်တို့ဒီအစီအစဉ်တွေကို digital line ကလည်းထုတ်လွှင့်ပေးနေပါတယ်ဒါမှမဟုတ်လည်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်ဒီသောရရှင်ကရေဒီယိုကပဲဖမ်းယူနားဆင်နေဆိုရင်တော့တစ်ခါတလေအဲ့လိုမျိုးမီတာလိုင်းလုံးမီတာတွေရဲ့ဒုက္ခကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်လည်းနည်းနည်းလေးတီးခံပေးပါလို့ပြောချင်ပါတယ်เนาะမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်းကျွန်တော်တို့ VOA ကရရှိပါတယ်။အဲ့ဒီကစာတစ်စောင်ကိုပြောပြချင်ပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဆေးရေးပရိပခန့်နဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။သောရရှင်ရဲလင်းလင်းဖြစ်ပါတယ်ရှင်
။ VOA ရဲ့ကျွန်တော်ရဲ့စာကိုမြန်မာပြည်ကပေးစာမှာရင်ဖွင့်စေချင်ပါတယ်။အခုလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်မှာမြန်မာနိုင်ငံကလူအများစုဟာတမတော်ကတိုင်းသားတွေအပေါ်ကျူးလွန်နေတဲ့လူခွင်ချိုးဖောက်မှုတွေတမတော်ကပြည်သူတွေကိုကျူးလွန်နေတဲ့အပြစ်တွေကိုမသိတာနဲ့တူပါတယ်မြန်မာနိုင်ငံကလူတွေစစ်ဖြစ်နေတဲ့ရခိုင်တိုင်းသားကြေးရွာတွေမှာနေစေချင်ပါတယ်တမတော်ကဘာတွေလုပ်လဲဘာတွေကျူးလွန်လဲသိရပါလိမ့်မယ်ဒီအဖြစ်ကိုတမတော်ကဖုံးကွယ်ပြီးတော့မီဒီယာတွေမှာပြောတာတွေလည်းချပါတယ်ဒါကအထက်ကလူတွေဖုံးဖိထားတာလားရှေ့တန်းကတယင်းမှုကဖုံးဖိတင်ပြတာလားကျွန်တော်မသိပါဘူးဒါကိုတကဘာလုံးအမှန်သိအောင်ပြောပြပါ VOE ရဲ
့ဟုတ်ကဲ့ပါမြန်မာနိုင်ငံမှာတကယ်တမ်းစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာပြည်မကပြည်သူတွေသိရှိပြီးတော့ကိုကျင်းစာနိုင်ကြပါစေဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်အေးဆိုးဆိုတဲ့သောရရှင်စာတို့လေးရေးလာတာကတော့အစိုးရနဲ့စစ်တပ်တွဲမပြောပါနဲ့တဲ့အစိုးရကစစ်တပ်ကိုသူ့နေရာသူပြန်ရအောင်လို့ဥပဒေပြင်ဖို့စ조사နေကြလေ။ဒါကလည်းတော်တော်ကိုခက်ခဲခဲလုပ်နေရတာပါဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ်နော်။အေဘရာတာဆိုတဲ့သောရရှင်မှာဒီသောရရှင်ကဟောရင်ခတဲ့ view ကိုနားဆင်လာတာ40လောက်ရှိပါပြီတဲ့အခုဒီလဲအားပေးနေသေးပါအခုမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အရက်သားအစိုးရကိုတခုလောက်ပြောချင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်က VOA ကို1990ခုကတည်းကနားဆွဲခဲ့ပါတယ်နှစ်ပေါင်း50ကျော်ခဲ့ပါပြီတက်သားကိုတဲ့ Amplitude Plastic Fiber Transistor ခီးဆောင်အသေး Portable အဆုံး Radio ခင်မျိုးစုံနဲ့ပါခုတော့ Android Device ပေါ့ Data ဘိုးကုန်ကြမှုရှိပေမဲ့အစစတော့စိတ်တိုင်းကြပါတယ်မျိုးစောင်း frequency တွေကိုနေ့စဉ်တိုင်းမကြေညာတာကြပြီ VOE ရေ radio ကအဖုံးနဲ့ဝင်ပါပါကိုသားညုံကိုကြေညာတယ်လို့မီတာတွေကြီးကအဆင်မပြေပါ digital h လေလိုရင်းပြောကြရအောင်မိမိကနေဘက်ပင်စင်စားဝန်တန်းတွေပါဆက်လုပ်နေရင်ပင်စင်လေးမစားရတော့မှဆိုလို့ဟိုကောင်တွေလက်ထက်2008မှာ early ပင်စင်ယူလိုက်ပါတယ်အမေသူတို့ကောင်းတာလည်းရှိပါတယ်ပင်စင်လာစားများတိုးရင်လင်းလင်းချင်းရခဲ့ကြသည်ကြီးပါNLD တပ်မှုကြီးတွေနဲ့ကုရံတော်များကိုပြောပြပါဒီတခုတော့ပြောင်းလဲချိန်မတန်ပြရစီနဲ့လို့ဟိုကောင်တွေလက်ထဲလိုပဲဆက်လုပ်တာကောင်းပါတယ်လို့မခံစားလိုက်ကြရပဲတည်သွားသူတွေလည်းရှိကြမှာပါကျေးဇူးပါ VOA ရေ
တော်ရှင်အေမရတာโอเคအရင်အစိုးရကတော့သူမထောက်ခံပါဘူးဒါပေမဲ့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တော့ကလည်းပဲဒီခုလက်ရှိအစိုးရဆက်ပြီးတော့လုပ်ပေးစီခြင်းပါတယ်ဆိုတော့ပြောသွားတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိတောင်လာရဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးအောင်မှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေတောင်းတဲ့တော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ် viewer အဖွဲ့သူအဖွဲ့သားတွေအားလုံးမင်္ဂလာပါကျွန်တော်ချစ်ခင်ရတဲ့တငယ်ချင်းဦးအောင်ဇာရဲ့မွေးနေ့မှာတငယ်ချင်းတွေနဲ့ viewer အဖွဲ့သူအဖွဲ့သားတွေအားလုံးနားဆင်ဖို့အဆိုတော်စောင်းလိုင်းရဲ့တငယ်ချင်းတွေဘယ်မှာလဲဆိုတဲ့တချင်းကိုကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးပါလို့တောင်းဆိုပါတယ် viewer အဖွဲ့သူအဖွဲ့သားတွေအားလုံးလည်းလူရင်းဆန္ဒတလုံးတဝရယ်ပြေဝကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ဆိုပြီးတော့ခိတချင်းရွှေဟော်ရှမ်းပြည်နယ်ကိုရောက်နေတဲ့ဂျင်းဆိုးဆိုတဲ့သောရရှင်တောင်းဆိုလာပါတယ်ဟုတ်ကဲ့ဒီမွေးနေ့ရှင်ကိုပဲပြီးခဲ့တဲ့ဒီပတ်ကသူကိုယ်တိုင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးလိုက်ပါတယ်နော်ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီစောင်းလိုင်းတည်ဆိုထားတဲ့တငယ်ချင်းတွေပဲမှာလဲဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ဒေတောင်းနဲ့တော်ရရှင်ရောတချစ် view ရေတော်ရရှင်နေအားလုံးရောဒီတေးတောင်းခံရတဲ့တော်ရရှင်နေရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ရေကူပြန်ဆောင်နိုင်မှုရောတို့တွေကပန်းကတကယ်ချာနာတခါတလေခဏတော့မင်းတည်းရမိမှာပါတငယ်ချင်းတွေပဲမှာလဲdon't tell you inevitable lonely lonely let me to night in car something need jare jangu pyan mi yang ga do dna alone one and me pyan me every day ရင်းနေပဲမှာလဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။တငယ်ချင်းတွေပဲမှလေးဘာကတန်တောင်းရောအဲ့ဒီတပူကိုနေလို့လည်းမထူနိုင်တဲ့ခါShow me.
ဲ့အေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်အခုလို VOE မြန်မာပိုင်းရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမတ်ဤတန့်စင်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင
်မဲခင်ပြောင်စုနယူးယောက်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအိမ်သာ30ခုရဲ့လုထားတဲ့သတို့သမီးဝတ်စုံပြိုင်ပွဲကိုကျင်းပခဲ့ပါတယ်။မဲခင်ပြောင်စုတဝန်းကပေးပို့ရှင်ပြိုင်တဲ့ပြိုင်ပွဲဝင်ဝတ်စုံပေါင်း 1,500 ကျော်တဲ့ကရွေးချယ်ခဲ့တာဖြစ်ပြီးတော့ရုပ်သံမှလည်းထုတ်လွှင့်ခဲ့တာပါ။ဒီပြိုင်ပွဲမှာတော့တောင်ကယ်ရိုလိုင်းနားပြည်နယ်ကမီမိုဇာဟတ်စကာဖန်တီးတဲ့ဝတ်စုံကအနိုင်ရသွားပါတယ်။တချောင်းတို့အဲ့နဲ့သုံးမွေးထိုးထားတယ်လို့ဖန်နီးထားတဲ့ဒီဝက်ဆောင်ဟာအိမ်သာဆက်ကူလေး48ခုအသုံးပြုပြီးတော့နိုင်ပေါင်း400ကျားဖန်နီးခဲ့ရတာပါသူဝက်ဆောင်ကဂျိုင်းပြက်ကျူးတချောင်းရေသူမစတိုင်အမီးရှေခေါင်းဝန်ပုံစံလေးဖြစ်ပါလေဝက်ဆောင်ပေါ်မှာနှင်းစီပုံစံပန်းမွင့်လေးတွေကိုလည်းထိုးထားတာပါ Quilted Northern Company ကစီစဉ်ကျင်းပတဲ့ဒီပွဲမှာအဲ့ဒီကုမ္ပဏီကထုတ်လုပ်တဲ့အိမ်သာ30ခုတွေကိုပဲအသုံးပြုရတာဖြစ်ပြီးတော့ခြေသီးတွေဇစ်တွေလည်းမသုံးရပါဘူးကော်ရီတိတ်တွေအဲ့နဲ့အချီချိုးတွေကိုပဲတုံးရတာပါဒုတိယစုကတော့ရွှေနဲ့ငွေပန်းမွင့်တွေနဲ့ပုံဖော်ထားတဲ့ဝတ်စုံနဲ့တတိယစုကတော့အုတ်ထုတ်လေးနဲ့တွဲဝဲရတဲ့မင်္ဂလာဝတ်စုံကရသွားတာဖြစ်ပါတယ်15ချိန်မြောက်ကျင်းပခဲ့ဒီပွဲမှာအနိုင်ရခဲ့သူကဒေါ်လာ1000ရတာဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အပတ်ကပင်လယ်ပြင်နဲ့ကိုတုံးလုံးနဲ့ရေဆင်းကူးတဲ့ပွဲတစ်ခုကိုကျင်းပခဲ့ပါတယ်လူရာပေါင်းများစွာဟာမနက်စောစောစီစီအေးချမ်းနေတဲ့အချိန်မှာမြရာဒီကနေဆောင်းရာဒီအစအခုအပြောင်းအထိမ့်မှတ်ပွဲကိုဆင်နွှဲခဲ့ကြတာပါ Northumberland ဒေသ Garu Ridge ခန်းကြီးမှာကျင်းပခဲ့တဲ့ဒီပွဲဟာပရာဟိတအလူနဲ့ကိုဗတာကိုချစ်တာကိုပြဖို့အတွက်ကျင်းပခဲ့တာလည်းဖြစ်ပါတယ်ဦးစီးကျင်းပတဲ့ပရာဟိတအဖွဲ့အစည်းကဒေသတွေမှာနေထိုင်သူတွေရဲ့ကိုယ်စိတ်နှစ်ပါးကျန်းမာရေးအတွက်ရည်ရွယ်တယ်လို့လည်းသူတို့ရဲ့အင်တာနက်စာမျက်နှာမှာရေးသားထားပါတယ်ယေကုသမား Jack Hagerson ကစတင်ဦးဆောင်ခဲ့တာဖြစ်ပြီးတော့ဒီနှစ်ကျင်းပတဲ့ပွဲကတော့ခုနှစ်ချိန်မြောက်ကျင်းပတဲ့ပွဲလည်းဖြစ်ပါတယ
်ဒီပြည်နိုင်ငံက Elfstown နဲ့အနီးတားမှာဝစ်စုံအထူးဆက်အမျိုးမျိုးဝတ်ပြီးတော့ရေဟုန်စီးရပွဲတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ် Ice Carnival လို့ခေါ်တဲ့ဒီပျော်ဝဲရှင်ပွဲမှာပါဝင်ခဲ့ကြသူတွေကရုပ်ရှင်ဇာတ်ကောင်တွေဖြစ်တဲ့ Harry Potter ရုပ်ရှင်တွေကလို့တပြက်စီးပြန်တွေကိုစီးနေတဲ့ပုံစံ Star Wars ရုပ်ရှင်တွေက Stormtrooper စစ်သားတွေလို့ဝတ်ဆင်ကြသူတွေရှိတယ်လို့အဝါရောင်ဘဲယုံကြည်ကိုလည်းဝတ်ကြတဲ့သူတွေရှိကြပါတယ်သူတို့ဟာအကောင်းဆုံးဝတ်ဆုံနဲ့ပြန်တန်းသူစုအတွက်လည်းပြိုင်ပွဲတစ်ခုအနေနဲ့ရှင်းပြန်ခဲ့ကြတာပါဒီပြိုင်ပွဲကိုတော့ IK Flag လို့ခေါ်ပြီးတော့1980ပြည့်နှစ်တွေကလေးကစတင်ပြီးတော့ကျင်းပခဲ့တာပါစင်ဟီလေးရွာကလေးမှာကျင်းပတဲ့ဒီပွဲမှာတခြားဖြောင်ပြမှုတွေလည်းပါဝင်ပါတယ်။သုံးရက်ကြာကျင်းပခဲ့တဲ့ဒီပွဲမှာလာရောက်ကြည့်ရှုသူပေါင်းတသိန်းကျော်တက်ရောက်ခဲ့ပါတယ်ရှင
်။အခုတော့သတင်းအကျဉ်းချုပ်ကိုမက်တင်ဂီထိုက်ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့ဆောင်းရွက်ချက်တွေနဲ့ပတ်သက်ပြီးမူလသတင်းပေတိုင်ကြားချက်ကိုထောက်ခံထားတဲ့ကိုရီးသတင်းအချက်လက်တွေနဲ့ဒုတိယမြောက်ထောက်လှမ်းရေးရရှိတဦးကထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုကိုချဉ်းကပ်ခဲ့တယ်လို့အတွင်းသတင်းပေတိုင်ကြားသူနှစ်ဦးရဲ့ကိုယ်စားလှယ်ရှင်းနေကတနင်္ဂနွေနေ့မှာပြောပါတယ်အတွင်းသတင်းပေတိုင်ကြားချက်တွေရဲ့မှန်ကန်မှုနဲ့အရေးတကြီးစိုးရိမ်စရာလားဆိုတာကိုပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုစတင်စုံစမ်းခဲ့ပြီးတဲ့နောက်ဒုတိယမြောက်အတွင်းသတင်းပေတဦးထပ်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှေ့သတင်းဘက်ကမှတွက်ချက်သုံးသပ်မယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုပြင်သစ်သမ္မတ Emmanuel Macron ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကပြင်သစ်သမ္မတနဲ့တယ်လီဖုန်းပြောဆိုစဉ်သူ့ရဲ့နောက်ဆုံးအဆိုပြုချက်တွေကိုပြောခဲ့တယ်လို့ပြင်သစ်သမ္မတရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုကျူးကျော်ဖို့တူရကီဘက်ကဆက်ပြီးတော့ချင်းချောင်နေတဲ့အပေါ်အထူးပဲစိုးရိမ်ကြောင်းအမေရိကန်တို့ထောက်ပံ့ထားတဲ့စီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်စီးရီးယားနိုင်ငံတွင်တူရကီဘက်ကကျူးကျော်မယ်ဆိုရင်ဒေတာရင်းတစ်ခုလုံးမတိမငိမ့်ဖြစ်သွားစေမယ်လို့လည်း SDF အဖွဲ့ကတင်းငွေနေမှာပြောပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ရှင်ကျမတို့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိဆက်လက်ထုတ်လွှင့်မှုရှိပါတယ် တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.